မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တခြားပါတီတွေကိုစစ်ကောင်စီကဖျက်သိမ်းလိုက်တာဟာကုလသမဂ္ဂကလူလားတဲ့လားရမဟုတ်ဘူးလို့အတွင်းမှုချုပ်ရုပ်ပြောရေးစီဝင်ရှိသူစတိဖိန်ဒူဂျာရစ်ကအင်္ဂါနေ့ကကုလသမဂ္ဂမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
In a direction that we would not like to be going into, right? We want to see a return.
ကျွန်တော်တို့မမြင်လို့တဲ့လားရကိုသွားတဲ့နောက်ခြေလန်းတလန်းဖြစ်ပါတယ်ဒီမိုကရေစီကိုပြန်သွားတာကျွန်တော်တို့မြင်ကြပါတယ်ဆလတ်ဖန်စီထားတဲ့ဒေါအောင်ဆန်းစုကြည်နဲ့တခြားသူတွေလွတ်ပေးတာကိုကျွန်တော်တို့မြင်လို့ပါတယ်ဒီအတွက်ကျွန်တော်တို့ဆက်လက်လှုပ်ဆောင်ပါမယ်လို့ပြောသွားခဲ့တာဖြစ်ပါတယ်အခုလို NLD နဲ့ပါတီတွေဖြတ်လိုက်တာဟာစစ်ကောင်စီကလုပ်မယ်ပြောထားတဲ့ရွေးကောက်ပွဲနဲ့လည်းဆက်ဆက်နေပါတယ်နိုင်ငံရေးခေါင်းဆောင်တွေကိုဖန်စီထားပြီးလွတ်လပ်တဲ့မီဒီယာလည်းမရှိမတရားတဲ့ဥပဒေအောက်မှာရွေးကောက်ပွဲဟာမလွတ်လပ်သလိုမျှတမှာလည်းမဟုတ်ဘူးလို့သုံးသပ်သူတွေကပြောကြပါတယ်2021အာဏာသိမ်းပြီးဖိနှိပ်မှုတွေကြားမှာလုပ်မယ့်ရွေးကောက်ပွဲကယုံကြည်နိုင်ပွဲမရှိဘူးလို့ Brussels အခြေစိုက်နိုင်ငံတကာအကြက်တဲလေ့လာရေးအဖွဲ့ ICG ကအင်္ဂါနေ့မှာထုတ်လိုက်တဲ့အစည်းအဝေးခန်းစာမှာပြောထားပါတယ်။အထူးသဖြင့်2020ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီကအပြတ်အသတ်အနိုင်ရခဲ့တာကိုစစ်တပ်ကမထီမဲ့မြင်ပြုလက်ပြားဖို့ကြိုးစားချက်တည်းအဖြစ်ပြည်သူအများစုကမြင်နေချိန်မှာယုံကြည်စရာမရှိပါဘူးလို့ ICG ကဆိုပါတယ်။